မင်္ဂလာပါခင်ဗျာ။ဤကနေ့ညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့စတူဒီယိုမှာအကြောင်းကတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားအလာကောင်းတဲ့ကဲဆန်းချက်တွေအကြောင်းပါ။ဒီ2018ခုနှစ်ကဟာမြန်မာနိုင်ငံအတွက်ဘလူးအခြေအနေတွေဟာစင်ခေါ်ချက်တွေကဲဆန်းချက်တွေဒါမှမဟုတ်အလားအလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတာကိုအခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။အခုပါဝင်ဆွေးနွေးပြီးပြီဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာ။ပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာတူဖြစ်ပါတယ်ဥစင်ဝင်းပါဒီလိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီမြမကြီးလိလာသူဥကျော်လင်းဦးပါသူဟာဒီငင်းငယ်ကြီးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းကျွမ်းတွင်ရှိသူဖြစ်ပါတယ်။အဲ့တော့ကိုစင်ဝင်းကတော့ဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာ။ကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့မေးကြပါလိမ့်ကိုစင်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလိမ့်ခင်ဗျာ
။အရင်ဆုံးတော့ကျွန်တော်မြမနိုင်ငံကြီးနဲ့ဆက်ချင်ပါတယ်။အရင်ပြီးခဲ့တဲ့2019နဲ့ပတ်သက်လို့မြန်မာနိုင်ငံကြီးမှာလည်းဟိုစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းနေအချိန်ကြီးကောင်းနေဖြစ်ခဲ့တာပေါ့နော်2018အလားလာနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးအချိန်ကြီးကိုစင်ဝင်းဘလို့များသုံးသပ်မိပါလဲခင်ဗျ
2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီတနှစ် 2018 တနှစ်ပြီးတော့ 2019-20 အကြတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်အလားလာကောင်းတာဆိုတော့ကောင်းတာတွေရှိပါတယ်ဒီတစ်ပြင်းတော့ကျွန်တော်တို့ကဗာဒီလိုရမယ့်ဟာတွေရှိတယ်။ဥပမာပြင်အစွန်ရောက်အမျိုးသားရေးအေးဟိုကင်တွယ်နိုင်လို့လိုတယ်။အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေအထားကိုအဲ့ဒါကိုကင်တွယ်လို့လိုတယ်။နောက်ပြီးတော့အစိုးရကပြုစုကြောင်းလည်းမှုတွေလုပ်လို့ဒီတစ်ပြင်းဒီအစိုးရဖွဲ့တွေမှာဝင်ကြီးတချို့တွေအစ်စ်ကအက်ဖီရှင်စီမဖြစ်တာပေါ့နော်။အဲ့ဒါတွေကိုဟိုကိုပြည်ပြည်တောင်းလို့လို့ရတယ်။နောက်ပြီးတော့လွတ်တော်အပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်။နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီဖွံ့ဖြိုးမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်။စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်။အဲ့လိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိတယ်။ဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်ရဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်အစအရင်ပိုတော့မှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ကြာတာအချက်တောင်ကျော်နိုင်တဲ့အတိုင်းသာရှိတယ်တစ်ဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့ American တို့ရဲ့ investment တွေကကျဆင်းသွားတယ်ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်တို့တော့လည်းတိုင်းပြည်ကဒီနေ့အရေးမှုလို့တယ်အဲ့ဒါကြောင့်မို့တက်ကဲပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လို့အတားပါလေ
ဟုတ်ကဲ့ကျွန်တော်နည်းနည်းလေးတစ်ခုချင်းစီသေးသေးပြန်ပြီးတော့နည်းမေးချင်ပါတယ်ခုနကစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်စစ်တပ်နဲ့အတူလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ဒီဆက်ဆံရေးဟာနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝီဥစည်းချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတပ်ဥစည်းချုပ်ကိုခေါ်ပြီးတော့တမနာနဲ့တွေ့တာလို့ဘာလို့တော့ဘယ်လိုတော့ရှိတာပေါ့နော်အဲတစ်ဖက်မှာလူတော်မြတ်စစ်တပ်ကလူကျင်နေတဲ့ဒီလုံကြီးဒီကာလုံလို့အစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
ဥပမာရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကရပ်ဖက်ကောကလမ်းကြောင်းတူလာတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေအထားတချို့အရာရှိတွေ sanction လောက်ခံတဲ့အနေအထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တန်းနဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်ကက်လာမလားအဲ့ဒါတော့ရှိတယ်ပေါ့နော်နောက်ပြီးငင်းငင်းရေးအပိုင်းပေါ့ငင်းငင်းရေးကရလာဖို့အတွက်ကကျွန်တော်ငင်းငင်းရေးရဲ့အရင်ပုံစံကတော့အနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေအခုကြတော့ဟိုတရုတ်ပြည်နယ်ပါလေအဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတည်တဲ့စစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံရတာမကောင်းသေးဘူးဟုတ်ကုတ်တိပြောရင်ဒါပေမဲ့အဲ့ဒီဆက်ဆံရေးကလည်းအကောင်းဆုံးပြောင်းလာပြီတော့ရှိပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်တာခံနေရတယ်တစ်ဖက်မှာမြန်မာစုရကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တန်မြေနီးလန်းနေဆောင်နေရတယ်တော်များသိထားမိပါတယ်ခင်ဗျအဲ့တော့ရခိုင်ကိစ္စအလားလာကတော့ငြိမ်ကြသွားမလားပိုးဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲဒါကလက်တလုံးကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ repatriation program ကိုစပြီးခြင်းနဲ့လူတပိန်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲတိုးတော်လည်းပဲအဲဒီဟာကိုစက်ကျင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လားအာဂျန်ပက်ဒီမောတခြားလူမျိုးရင်းပက်ဒီမောအဲ့ဒီခါကျတော့အဲ့ဒါကိုဘယ်လောက်ထိကင်တွယ်နိုင်မလဲပေါ့နော်ဒ ပေါ်မှာမူတည်တဲ့အဲကိရတာကတော့ဟိုကုလသမဂ္ဂလေဘက်ကနေပြီးတော့အမြင်ကတော့ပမာတကအာစိတ်ဝင်စားမှုအားနည်းနေတယ်ဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့တက်တနာတွေမဖြစ်ရှင်းနိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အမှုလက္ခဏာတွေကတော့ဆက်ပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပင်နယ်ဆွေးနွေးပြီးခုကိုကျော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ပေးဖတ်ချင်ပါတယ်ခင်ဗျာအခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ပေးလာတာဥလထုံတကုံမျိုးတက်ကအဲ့ဒါလေးကိုညံဝင်းအောင်ဖတ်ပြပါအောင်ဗျာ
ဟုတ်ကဲ့ပါဖူးပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဒီမနေ့အမေရိကန်အီဒီယန်ဂိတ်ခရက်ရှာကိုငှားပြီးသုံးညင်ပါတယ်မြန်မာနိုင်ငံကြီးမှာတကားကိုရှိုက်ချိုးဝင်လာခဲ့တဲ့စစ်တပ်ဟာနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာခဲ့ပြီးဆရာနာရှင်စနစ်ကိုအခြေချလာခဲ့တာအခုအမြင့်တွေခိုင်မြဲနေလို့အသားကျသလိုဖြစ်နေပါပြီပတ်ဝန်းကျင်ကိုကြည့်လိုက်ရင်ကင်ဆာရောဂါတယ်လို့ဖြစ်နေတဲ့ကိုယ့်အဖြစ်ကိုတွေ့နေမှာပါအဆင့်၄လောက်ရောက်နေပါပြီအသက်ကလည်းကြီးနေပြီမို့ခွဲစိတ်ဖြတ်တောက်ဖို့လည်းမခံနိုင်ဒီတိုင်းနေရင်လည်းတေးမှာပဲငွေတွေကုန်တာလည်းတောက်တောက်လည်းပဲရွှေတနေ့ငွေတနေ့ခဏတစ်ပြုတ်တက်တာတာလေးလောက်ကိုစိတ်ချမ်းသာနေရတဲ့အဖြစ်ပါဒါဟာပဂတိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးခေါ်အယူအဆအပြောဆိုရင်ကျေးမှုကအစပြင်မှသာလျှင်ပုံမှုကောင်းမွန်တိုးတက်မှာဖြစ်ကြောင်းဒေါက်တာတင့်ဆွေကလည်းပြောပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒါတော့ဥလထွန်သူ့ရဲ့အမည်ကိုပြပို့ထားတာပါကျွန်တော်တို့ရရှိတူလည်းဆွနီဂျင်လိုဖိတ်ခေါ်ထားတာဆွနီဂျင်လိုဆိုတော့ကျွန်တော်တို့ရှေ့ဖုန်းနံပါတ်ပေးထားရှိပါတယ်ကိုစလိုင်းဘွေကွန်လေးလိုင်းပေါ်မှာရှိပါတယ်ကိုစလိုင်းဘွေကွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆွနီလို့ရပါလိမ့်မယ်နည်းနည်း
ဆက်ဆက်ရှိမှာကြားရတော့ငင်းချင်းကိစ္စတော့မပြောလို့ပါဘူးဒါအဓိကကျွန်တော်ပြောချင်တဲ့ဥစ္စာကတတ်မတော်နဲ့အခွေကဥပဒေအနိစ္စနိုင်တဲ့အခြေအနေရှိတယ်ဘာလို့လဲဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုအသုံးပြုပြီးတော့မာဒီတမရောပုံနိုင်ငံတကာ PR အများနေတဲ့အချိန်မှာဒီဒေါအောင်ဆန်းစုကနေပြီးတော့မှတမရောကိုသူတို့ကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်နောက်ပြီးတော့မှဒီသူ့ရဲ့ကက်ဒစ်ပီထုံဆူဆူရမှာဩပြင်းနေဆူရမှာဩသူကအပြောင်းအလဲသူတို့များများလှုပ်လာမယ်လို့ကျွန်တော်ထင်တယ်။နှုတ်မဟုတ်ရင်တော့သူအုတ်ချွေးရန်တရားကနေနဲ့အာနေနေတဲ့အတွက်ဒီတစ်ခုကိုတော့ဒေါ်အောင်ဆန်းစစ်ရှင်2018မှာဟိုလှုပ်လာနိုင်မယ်လို့ကျွန်တော်မြင်နေစရာ
။ဟုတ်ကဲ့ခင်ဗျာ။ကာကိုစလိုက်ဘွေကုန်းကပြောသွားတဲ့ဟာကကိုစင်ဝင်းပြောရနေတယ်ထပ်ကြည့်ကြပါလိမ့်။ကျွန်တော်ဒါနဲ့ပတ်သက်လို့ကိုစင်ဝင်းကိုပဲပြန်မေးချင်ပါတယ်။ခုနကရခိုင်ကိစ္စမှာအစိုးရနဲ့စစ်တပ်ကတဘောထားတဲ့ရှိတယ်ဆိုတဲ့အနေအထားမျိုးပေါ့။ဒါပေမဲ့နိုင်ငံတကာဖိအားတွေကစစ်တပ်ပေါ်ပူကြီးလာလို့ရှိရင်တဖက်မှာစစ်တပ်ကကိုအစိုးရနဲ့ပတ်သက်လို့တန်တရားတွေပူကြီးလာနိုင်တာဒါမှမဟုတ်ဆက်ဆံရေးမပြေဖြစ်တာတွေရောကြုံမကြုံလာနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ဒီပြဿနာတွေထဲမှာဟာကတစ်ခုကပါတာကဒီပြည်ဝင်နိုင်ငံကြီးပေါ့နော်အဲ့တော့ပြည်ဝင်နိုင်ငံကြီးအားပြိုင်မှုတွေမှာအခုဆိုရင်တော့ဒီအနောက်အစုနဲ့ဒီမိုကရေစီနိုင်ငံနေနဲ့အဲနည်းနည်းကွာလာပြီးတော့တရုတ်ပတ်ကိုပြေးနေသွားတယ်အဲ့လိုအခြေမျိုးမှာတစ်ခါကလည်း PR တွေလာမှာပဲကျွန်တော်တို့လိုချင်တာကအစိုးရကောတပ်ကောလိုချင်တာကတန်လိုက်the policy တင်ပေါင်းချင်တာဒါပေမဲ့အဲ့လိုကနေဒီတစ်နည်းတွေ့ဖြစ်လာတဲ့ဘောရှိနေတယ်အဲ့တော့တစ်ခါမှာက PR တွေကထပ်တက်လာနိုင်တယ်နောက်ပြီးတော့ဒီတက်ပြင်းလာနိုင်တယ်ပေါ့ဥပမာ sanction တော့အဲ့ရနေပြီးတော့ဟောထပ်ပြီးတော့တဆင့်မြင့်တဲ့ intervention တွေဝင်လာတဲ့အခါကျရင်အဲ့ချိန်ကျရင် crack ကပေါ်လာနိုင်တယ်အဲ့ကြောင်းပေါ့နော်ပြန်ပြီးတော့အဲ့ကြောင်းဘယ်လိုကြောင့်ဖြစ်တယ်သူကဘယ်လိုကြောင့်ဖြစ်တယ်ဆိုတော့ဟာပေါ်လာရင်တိုင်းပြည်ကတော့အနှုတ်လက္ခဏာတွေကိုတော်တော်များများကြီးမားမားပြသွားမယ်အနေထားလည်းပြန်ရှိတယ်အဲ့တော့နှစ်ဖက်စလုံးကအဲ့ဒါတွေဘယ်လို handle လုပ်မလဲနောက်ပြီးတော့ကပါဝေဘယ်လိုမျိုးဝင်ဆက်အောင်လုပ်မလဲတက်ပြတိုင်းတော့ပေါ့ဟိုတက်ကနိုင်ငံကနဲ့ဆက်ဆံတဲ့ဟိုပြန်သွားတဲ့နေရာမှာသူတို့အကျိုးမြတ်ရလာတာတွေရှိတယ်အခုအကြတော့နိုင်ငံကနေပြီးတော့ပြန်ပြီးတော့အလန့်ပြန်လေးလာတဲ့အနေဒါဘာလို့ပြန်ပြောင်းမလဲပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီညမှာဒါကိုကျော်လင်းဦးကလည်းဖုန်းကင်လို့ဖုန်းဆက်လို့မရလို့ပါကျွန်တော်ညီငယ်နဲ့ပတ်သက်လို့မေးချင်ပါတယ်ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံညီငယ်ရေးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကကီအီကချင်ဘက်မှာရှမ်းမြောက်ဘက်မှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြည့်တဲ့လေနဲ့တော်မှပြစ်တဲ့အနေအထားမျိုးဖြစ်နေတယ်တစ်ချိန်ထဲမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားကလည်းရှိနေတော့ညီငယ်ရေးအလားလာနဲ့ပတ်သက်လို့ကိုစိုးဝင်ဘလို့ယူဆပါလိမ့်ခင်ဗျ
ငင်းငင်းကြီးအလားလာကကျွန်တော်နားလည်တလောက်ကတော့နှစ်လမ်းသွားဖြစ်နေတယ်အစိုးရဘက်ကကြတော့ KIA အတွက်ကိုပို့ပြီးတော့ဦးစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်နောက်ရစီအစိုးရတွေကိုဟိုအောင်ချက်ပေးလိုက်တာပေါ့နော်အဲ့ဒါမျိုးတွေလို့ကတက်တဲ့ဆိုတဲ့ဟာကိုပို့လက်ခံလာတာဖြစ်တာလေဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲဖြစ်နေတာအချင်းနဲ့လည်းဖြစ်တယ်အဆက်စည်မြောက်ပိုင်းနဲ့လည်းဖြစ်တယ်နောက် KNDB နဲ့တော့ဝန်ထမ်းများဖြစ်သေးတယ်ဒါအပြင်ပဲထူးထူးတန်းတန်းအိန္ဒိယနဲ့တိမမူလေဒါမျိုးတွေလာဖြစ်တဲ့အခါကျတော့ဟိုရှုပ်ခွေးမှုပေါ့နော်ဒီအဲ့ဒီနှစ်ခုက coordination မရှိဘူးဆိုတဲ့ဟာကိုလည်းပြတ်တဲ့တဘောလည်းဖြစ်နိုင်တယ်လို့တစ်ဖက်မှာတည်ရုပ်ကဒီတိကဝင်ပြီးတော့အခုကဝင်ဆက်ဆက်ပြီးနေတာလုံနေတာရှိနေတော့အဲ့ဒီအာကိုးနဲ့ပဲလုံနေသလားပြောရခက်တဲ့လမ်းကတော့ငလန်းသွားပြီးဖြစ်နေတော့
ဟုတ်ကဲ့ကျွန်တော်ကိုစလိုက်ပွေကုန်းကိုပဲပြန်မြင်ကြပါလိမ့်ကိုစလိုက်ပွေကုန်းကြားပါလားခင်ဗျာကိုစလိုက်ပွေကုန်းဟုတ်ကဲ့ခုနကဒီငင်းငယ်ကိစ္စတော့မပြောလို့ဘူးဆိုပေမဲ့ကျွန်တော်မေးချင်တာကငင်းငယ်နဲ့ပတ်သက်လို့ရောအလားလားဘယ်လိုမြင်လဲခင်ဗျာကိုစလိုက်ပွေကုန်းလည်းတိုင်းသားတယောက်ဆိုတော့
အေးဟုတ်ကဲ့ငင်းချင်းကိစ္စအပြောမျိုးဆိုရင်တော့တိုင်းရင်းသားတွေကလည်းပဲဟိုမြောက်ပိုင်းအဖွဲကအခိုင်အမာလေးနဲ့တက်စင်ထားပြီးတော့ဟိုဟိုတတိယခဏလာကျွန်တော်တွေ့ရတယ်ဒီတက်မတော်ပြလည်းပဲသူတို့ကဟိုတခါတည်းနဲ့ချနေဖြတ်နေပဲသူတို့ကပြောနေတယ်ဆိုတော့တော့ဆန်းစစ်ကြီးအဲ့ဒါကြားမှာပဲနေနေတဲ့ခါကျတော့သူဘလို့လို့မလဲဆိုတာငင်းချင်းကိစ္စတော့တိုင်းရင်းသားတွေကလည်းပဲโอ้บลูคิดละมั้ยล่ะสรว่าเราတို့อ่ะม้าตั้วที่ไม่คำมั่นနိုင်จ้ะรู้ตัวอองซ้อมสุจิตะเลยกาชุบกูดีงานตะกาเนี่ยพี่อากูโหตรอกูเตนี่ดิฉิ่งมาตื้ออขွင့်อานาโอ้ตรงนี้มากาชุบกูซ้วยส่งနိုင်มาตะเลยขึ้นแม้นึกมองเห็นเนาะตื้ออคุไอ้ปုံซานใต้สุเนาะดีใต้เนี่ยตองไม่ตียืนจับเป็นเนี่ยขึ้นเลยอู้มั้ยล่ะสนมินนะ
SCA ကိုလက်မှတ်ထိုးဖို့အတွက်ဆိုပြီးတော့တနေ့အဖွဲ့ကြီးပါဝင်နေဖို့အတွက်အစိုးရဘက်ကလည်းတော်လေးကြိုးပမ်းနေတာတွေ့ရပါတယ်တပ်နာကစစ်တပ်ဘက်ကလည်း NCA ကလွယ်လို့တခြားနည်းလမ်းမရှိဘူးဆိုတဲ့အမြင်မျိုးဖြစ်တော့ SCA မှာရောတန်းသားတွေပါဝင်လက်မှတ်ထိုးလာနိုင်ဖို့အခွင့်အလမ်းတွေအခြေအနေကောင်းတွေရောမြင်ရပါလား
ကျွန်တော်ထင်တယ်ဒါသူတိုင်းသားဇေနပ်စီချန်နဲ့ဘာလဲအင်းအားအနေငယ်လေးရှိတဲ့သူညာနေတဲ့သူပဲထိုးချင်ထိုးမှာဟိုအမြောက်ပိုက်အဖွဲ့ကမထိုးမချင်ရတော့ဘာမှသူ့မှလည်းမဟုတ်လေဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိမ်းမေးကြည့်ပါလေ NCA ကိုမြောက်ပိုင်းအဖွဲ့လူအင်အားကြီးတဲ့အဖွဲ့တွေကမထိုးဘဲနဲ့ညီညာရေးရောရှိဆက်သွားနိုင်မှာမလားတခြားနီလန်းဟောရှိလာနိုင်လ
ားအဲ့ဒါကိုပြောလို့ရှိရင် KI ကိုဘက်မှာအခုဒီဟိုဒီနေ့ကိုပဲຢာတူပြောင်းနေလို့တော့ပေါ့နော်ဟိုဟာပိုဂျိုကြီးအင်ပါလာအာဒါတက်ကိုဦးဆောင်ဟာနေရာမှာတက်လာတာပေါ့သူအလိုအသားတူပဲဟိုကြပုဒ်ကိုကန်ဆောင်လို့ပါပြီးတက်လာကြတယ်အဲ့တော့ဖြစ်လာနိုင်တဲ့အလားအလာသူတို့တွေက NCA parallel တမားတွေပေါ့နော် parallel NCA လမ်းကြောင်းကိုမတွားဘူးဟိုရပကနေပြီးတော့မဟာမိတ်ကကိုပို့သွားမယ်ဆိုတဲ့လမ်းကြောင်းအဲ့ဒီဟာကအဲ့ဒါ NCA ရဲ့ဘူကတက်ကနေပြီးတော့ကျွန်တော်ဟိုတက်မတော်ကနေပြီးတော့တိုင်ထားတာအဲ့တော့တပ်မတော်ကအဲ့ဒီခါကိုဘယ်လောက်ထိလိုက်မလဲဆိုတဲ့ပုံမှာဖြစ်တည်တယ်။ဒီဟာကဦးဆောင်တဲ့အတွက်အဲ့ဒီဟာကအနောက်မှာပကင်းကတရုတ်ကရှိနေတယ်။အဲ့တော့တရုတ်ရဲ့အခန်းကဏ္ဍကလည်းပြန်ပါလာပြန်ရော။ဒီပုံမှာဘယ်လိုလုပ်နိုင်ကြမလဲပေါ့နော်
။ဟုတ်ကဲ့။
ဒီလိုဆိုရင်တော့နိုင်ငံရေးဝင်ပေါ့
။ကျွန်တော်အစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းနေမေးချင်ပါတယ်။အစိုးရကပြောမဆိုရင်သူတို့နိုင်ငံတော်မူဝါဒတစ်ခုလုံးချတဲ့အခါမှာညီညွတ်ရေးကိုဥစားပြည့်တဲ့မူဝါဒမျိုးနဲ့တွားနေရသတိထားမိပါတယ်။ဒေါက်ဆာဆွကြည်ကိုနဲ့ကလည်းအခုမချသေးခင်ကပဲကြားအုပ်တွားပြီးတော့ဒီငင်းငင်းစနေပွဲစကားမျိုးတွေပြောတဲ့ခါကျတော့အစိုးရရဲ့ဒီငင်းငင်းကိုဦးစားပေးတဲ့မူဝါဒနဲ့ပတ်သက်လို့အချို့ကဝေဖန်တာတွေရှိပါတယ်ငင်းငင်းဆိုတာအချိန်ကာလအကြာကြီးလုပ်ရမယ့်ဟာမျိုးပေါ့တိတ်ပြီးတော့ဦးစားပေးလို့ရှိရင်ဒီပေါ်မှာအချိန်ပူပေးနေရဆိုရဲသဘောမျိုးတွေလည်းဝေဖန်တာတွေ့ပါတယ်ကိုစိန်ဝင်းရဲ့အမြင်အရဘယ်လိုရှိပါလဲ
ကျွန်တော်ကတော့ဒေါက်ဆန်းစုကြည်ငင်းငင်းလုပ်တဲ့ဟာကဟောတော့လုံးပင့်နေဆိုတော့ဟိုဟာကိုထောက်ခံတယ်အဲသူအဲ့လိုလုံးလို့အများပြင်ဆောပိုင်းနှစ်တည်မှာပေါ့စီးပွားရေးဘက်ကိုအာယုံဆိုင်မှုနေတယ်အမှန်တော့သူလည်းစီးပွားရေးဟိုအာယုံဆိုင်လို့မရပါဘူးတခြားနောက်ပြီးတော့ဒါတခြားသောဝင်ကြီးတွေနဲ့ပဲလွှဲထားမယ်ဟာပေါ့ငင်းငင်းကြီးကိုသူအပြေဟိုကလုံးပင့်တယ်လို့မြင်တယ်ဒါငင်းငင်းကြီးရမှတာလည်းဖွင့်ပြပြုတ်ကူလည်းသွားမှာဘူးအလို့တော်လည်းသူ့ရဲ့အားနည်းချက်ကငင်းငင်းကြီးကိုလုတ်တဲ့နေရာမှာအာ reconciliation ကသူကတက်ကိုပို့ပေးထားတဲ့အခါကျတော့တိုင်းသားတွေနဲ့မနည်းလာဘူးဖြစ်နေတယ်အဲ့ဒီတစ်ချက်ကအားနည်းချက်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့တက်ဒီပြန်လဲသက်မြတ်ရေးဆိုပြီးတော့ပြောနေတဲ့အနေအမှာကဒီတက်နဲ့တိုင်းသားတွေဂျာတဲ့အနေထားဘယ်လိုမြင်လဲခင်ဗျ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ တက်ကနေပြီးတော့ခိုင်ခိုင်မာမာယုံကြည်လာဖို့အတွက်ကတော့လူဟောစင်မှာမရှိသေးဘူးအဲ့ဒါအဲ့ဒီလမ်းကြောင်းကဟာနေတာတက်ကသူ့ရဲ့အာနာကိုဆုကြည့်မယ်ဆိုတဲ့ဟာလိုပဲများနေတဲ့အတွက်နှစ်ဖက်ကအလန့်ပွားဝင်နေတာအယူဆပိုင်းဆိုင်ရာမှာနောက်ပြီးလူကြီးကိုဦးစားပေးတဲ့အမြင်တွေပဲရှေ့တန်းတင်ပြီးတော့အလုပ်ကံနေတဲ့အခါမှာဝင်နေသေးတာဖြစ်ပါတယ်
ထုတ်ကဲ့ခင်ဗျာကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်လို့ပဲလှည့်ကြပါရစေစီးပွားရေးနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြီးခဲ့တဲ့နှစ်စီးပွားရေးနဲ့ပတ်သက်လို့အာမျိုးအာမလို့အာမရတာတွေတော်တော်လေးအတန်ထွက်ခဲ့တယ်စီးပွားရေးသမားတွေရောနောက်တာမန်လူတို့အဆောက်ကောဒီနှစ်ရဲ့အနေထားရောဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
စီးပွားရေးလို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူတို့အနေကပုံစံမျိုးပေါ့ပုံစံမျိုးကတော်တော်ကြီးအပြီးပြီးတက်လာတဲ့ဟာအဲ့ဒါကိုကင်ကြွယ်နိုင်ဖို့လိုတယ်နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ကျွန်တော်တို့ရဲ့အမေဟောင်းဖြစ်တဲ့လေအရင်းအဲ့ဒီဟာကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနဲ့ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော်လည်းကောင်း2020မှာကောင်းခဲ့ရအလိနေပါတာလေအဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့အခါကျရင်အလုတ်ကန်ခွင့်လန်းတွေများလာဘူးကျွန်တော်တို့ investment တွေများလာတာနဲ့အတူလုတ်ကန်ခွင့်လန်းဘယ်လောက်များပေါ်လာမလဲဆိုတဲ့ဟာကိုလုံနိုင်လို့အရေးကြီးတယ်ပြီးတဲ့အခါကျရင်လေသိန်းရာသိန်းတွေကိုအစိုးရဒီတဲ့ဆိုင်ရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ
်အစိုးရအနေနဲ့ကစီးပွားရေးပဲနိုင်ငံကြီးဖြစ်ဖြစ်ပေါ့2018အတွင်းမှာဘာတွေထူးခြားလုပ်ပြနိုင်မယ်လို့ကိုယ်စိတ်ဝင်ညှောလင့်ထားလဲ
အစိုးရကတော့အထူးသဖြင့်တော့ investment ဘိုင်းကိုတော်ပြည်ပြီးတော့သွားလိမ့်မယ်လို့လှည့်လိမ့်မယ်လို့မြင်တယ်သူကကြောက်ဖြူရအားကိုးမယ်လို့ထင်ပါတယ်ရခိုင်လေကဖွင့်ယူရေးပေါ့လေအဲ့ဒါကရခိုင် package လိုက်ပါတဲ့ဟာလို့တွားပြီးတော့လုံနိုင်လို့တော့ပြီးသူကအာယုံဆိုင်လို့နေတယ်ထင်တယ်နောက်ပြီးသူတို့ကတော့ကိုင်းငုံထိန်းလို့ဟာကိုဟိုကျူးစားရမှာပေါ့လုံနိုင်လားဆိုတဲ့ဟာကတော့လုံးလုံးနဲ့အနေထားပြီးတော့တန်ပြန်ရရှိသေးတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါလေအရက်ဖက်လွတ်လပ်ခွင့်ဒီပေါ့နော်ဥပမာဆိုရှင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုကရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုံခြုံခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သတ်ခံရတာတွေအလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သတ်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားအလာတွေကတော့ဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဟို freedom of expression တွေယုံကြည်မှုပေါ်ဒါကဒါမဖြစ်မနေငါတို့ဦးစားပေးပြီးတော့လုပ်တင်တယ်ဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတဲ့ဆိုတဲ့ဟာကိုယုံကြည်ကိုးစားမှုကအားနည်းနေတယ်သူကဘဟုစုပ်ကံမှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရဆိုတော့ sensitive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာထိမှာဆိုတဲ့အဲစားသဖြင့်ပေါ့နော်ဟောအဲ့ဒီ civil area တို့ကိုဖွင့်ပေးရမယ်ဟာကိုဥပဒေမှာထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တည်ခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတတိဒီမေကောအနေနဲ့နေနေတာပေါ့နော
်ဟုတ်ကဲ့ဒီသတင်းတောက်တွေသတင်းလွတ်လပ်ခွင့်တွေနဲ့ပတ်သက်လို့ရောဒီလာမယ့်နှစ်မှာအချိန်ကြီးကတိုးတက်လာနိုင်လားဘာဖြစ်လို့အဖက်စီခါတဲ့လူတွေကလည်းရှိနေသေးရောလွတ်လာတဲ့လူတွေရောကျွန်တော်သတိထားမိပါပြီ
အဲ့ဒီခါကအစိုးရကလည်းတစ်ဖက်မှာပြန်ကြည့်ကြရင်သူကလုံလုံစက်တာနဲ့အပိယူလုံးဟိုအပိယူတော့ပေါ့သူဟိုနားလေသူတို့ရဲ့အာနာကသူဆောက်ပြီးတော့လုံနေရတဲ့အတွက်လုံလုံလုံလုံကန္နာနဲ့လာလို့ရှိရင်ဟုတ်ပြီအဲ့ဒါသူကသူကန္နာသူ့ဘက်သူလုံပေါ့လို့တော့ level procedure ကိုတော့သွားတော့ဥပမာအဖြစ်ဒီသတင်းတောက်တွေဖမ်းမယ်ဆိုရင်သမရာယုံကိုပို့တယ်သမရာယုံကနေပြီးတော့ရှေ့နေကြယုံကိုပြန်ပြီးတော့ပဲဥပဒေနဲ့ဆွဲလို့ရမယ်တင်တယ်။ဒါမျိုးကတော့သွားတယ်။သို့တော့အစိုးရရဲ့ intervention ဟာဒါတော့မဖြစ်သင့်ဘူး။ဒီကိစ္စကတော့မလုပ်ပါနဲ့ဆိုတဲ့ဟာမျိုးမရှိတဲ့အတွက်ဒီပြဿနာတွေကဆက်ပြီးတော့ဖြစ်နိုင်တဲ့အနေအားဖြစ်လာရှိသေးတယ်။နောက်ပြီးတော့ဥပဒေအကောင့်တွေဖော်မှု right to information လို့ဟာမျိုးကိုတုံ့ပြန်အာနေနေသေးတယ်လို့ထင်တယ
်။ဟုတ်ကဲ့ကျွန်တော်ကို slide ပွေကုန်းလိုက်မေးချင်ပါသေးတယ်။ကို slide ပွေကုန်းအခုလာမယ့်နှစ်အတွင်းမှာဒီရက်ဖက်လွတ်လပ်ခွင့်တွေပေါ့ခုနကပြောသလိုသတင်းမီဒီယာလည်းပါမယ်ရက်ဖက်ဖွဲ့စည်းလည်းပါမယ်လူထုလည်းပါမယ်ဒီလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိညှောလင့်ထားပါလဲခင
်ဗျ။ဟုတ်ကဲ့ရက်ဖက်လွတ်လပ်ခွင့်ကတော့ပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်။ဘာလို့လဲဆိုရင်တော့အခုစခိုင်ကိစ္စမှာတင်းတော့ရဖန်ခံတဲ့ကိစ္စတွေအားလုံးကလည်းပဲဝေဖန်ခြင်းခံတော့ဒေါံဆန်းစစ်ကြီးဦးဆောင်တဲ့ဆိုအပ်ပွဲကနောက်ဆက်စစ်မှာဆိုရင်တော့
ဒီထက်ဒီနိုင်ငံတကာဝေဖန်မှုကလည်းကျင်းလို့အောင်တော့အသက်နိုင်ဆုံးလုံးဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဆရာပူကောင်းအောင
်ဟုတ်ကဲ့ let the law ဒီဆန္ဒပြတာတွေတော့ရပ်သက်အဖွဲ့အစည်းတွေရဲ့လုပ်ပုံကံပုံတွေကတ်သက်ခါရဒီအခြေအနေတွေကတော့ပို့ပြီးတော့နည်းနည်းကောင်းလာမယ်ထင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကောင်းလာမှာပါဘာလို့လဲဆိုတော့ဒီဆန္ဒရမှုတွေကိုသူတို့ကချုပ်ချယ်နေနေဆိုရင်တော့သူကအစွဲ့ရလျားကြီးဒီမှာရပ်တန့်သွားနိုင်တဲ့အခြေအနေရှိမှာပါဘာရှိနိုင်လဲဘာလို့လဲဆိုရင်သူကမလိုလားအဲ့တဲ့မလိုလားတဲ့ဟိုအဖွဲ့တွေလည်းရှိနေတာဟောဒါတရားတဲ့တော်အောင်ဆန်းစစ်ကြလဲတရိထားပြီးတော့
မလိုလားတဲ့အဖွဲ့တွေဆိုတာဘယ်လိုအဖွဲ့မျိုးပြောတာလဲ
တရိထားမှာပါ
မလိုလားတဲ့အဖွဲ့တွေဆိုတာဘယ်လိုအဖွဲ့တွေမျိုးပြောတာလဲခင်ဗျ
မလိုလားတဲ့အဖွဲ့တွေဆိုတာဟိုကအစိုးရရန်တရားကြီးပြီဆိုတော့အင်းလေဒီအစိုးရကိုမဆိုင်တဲ့သူတွေအများကြီးရှိတာဟောအဲ့အဲ့မျိုးတွေအဲ့ဒီမှာခွင့်ကောင်းယူပြီးတော့မှဟိုဆွေးခေါ်သွားနိုင်တဲ့ပုံစံမျိုးရှိနေတယ်ဆရာ
ဟုတ်ကဲ့ခင်ဗျတက်ဖက်မှာကိုစိန်ဝင်းကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနှစ်အတွက်စိန်ခေါ်ချက်တခုဖြစ်လာနိုင်ပါလား
ဒါကျိမိဖြစ်တာပေါ့ဒီလိုကဒီလောလောဆယ်အစိုးရအကြက်တဲတွေးအောင်ရ2020ရေးောက်ပွဲအတွက်အဲ momentum ထိဆောင်နေတာဆိုတော့သူတို့ကဒီတက်နက်ကိုပဲသုံးတယ်သာမောအစိုးရရဲ့အစိုးရလုပ်ပုံကိုင်းလုံးလေးကိုထုတ်ဟိုဒီလိုအထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားကြီးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ရှင်းဝင်ရှာနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ဖက်ကလည်းအဲကမ္ဘာကြီးကဟိုလမ်းကြောင်းဟိုဒီဒီတိုင်းကိုအာရုံဖိုက်လာတာတွေလည်းရှိတယ်အဲ့ဒီဟာကိုလူတွေအများကအာရုံမရောက်တော့အောင်အဲ့ဒီပေါ်မှာအာဟိုထောက်ချောက်တဲ့ကိုဝင်သွားအောင်အစိုးရကဘလို့ကန့်ကြွယ်မလဲဆိုတော့တချို့ဟာဒီမှာပြက်ပြက်ဆက်ဆက်လုံးလာခရီးမလုတ်ပဲနဲ့တွေးဝင်နေခံသွားမယ်အပိုင်းတွေလည်းရှိနေတာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်ချင်းစစ်တော်လို့ပါပေါဝင်ဆွေးနွေးပေးတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုကျွန်တော်တို့ရန်နာခွင့်ပြီးပါခင်ဗျာခု